စကိုင်းတိုင်းဒေသကြီးကနီမြို့တွေကအမှတ်2ရပ်ကွက်နဲ့အမှတ်3ရပ်ကွက်မှာနေထိုင်ကြတယ်။စိုးဘက်ကစီရေးအခြေအနေကိုနန်းလောင်ကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့စကိုင်းတိုင်းနဲ့မန္တလေးဘက်ကအဖမ်းဆီးအခြေအနေသတင်းကိုတင်ပြပေးကြပါမယ်။စကိုင်းတိုင်းဒေသကြီးကနီမြို့ကမတန်ဆွမ်းသူတအူးအပါအဝင်မြို့ကအရတားပြည်သူ12ဦးကိုစစ်ကောင်စီတပ်တွေကဖမ်းဆီးသွားပါတယ်။ ဘာကြောင့်ဖမ်းဆီးသွားတယ်လဲဆိုတဲ့အကြောင်းရင်းကိုတော့မသိရဘူးလို့ဒေသခံတွေကပြောပါတယ်။မန္တလေးတိုင်းမြင်းချံမြို့နယ်တွေကခြေရွာတွေကရွာသား10ယောက်လောက်လဲမတ်လ၄ရက်နေ့ကဖမ်းဆီးခံခဲ့ရပါတယ်။ဒီအကြောင်းရန်ကုန်ကပေးပို့လာတဲ့သတင်းကိုငင်းချံပြောပြပေးပါရှင်။
စကိုင်းတိုင်းဒေသကြီးကနီမြို့တွေကအမှတ်2ရပ်ကွက်နဲ့အမှတ်3ရပ်ကွက်မှာနေထိုင်ကြတဲ့အရဲသား12ဦးကိုဒီနေ့မတ်လ10ရက်အင်္ဂါနေ့မနက်ပိုင်းမှာစစ်ကောင်စီတပ်နဲ့ရဲအင်အားအများအပြားဝင်ရောက်ဖမ်းဆီးသွားပါတယ်။အသက်
22 ရက်တနင်္လာနေ့ညပိုင်းကလာရောက်ဖမ်းဆီးသွားတယ်လို့ဒေသခံတူကအခုလိုပြောပါတယ်။ဒီကနေ့မနက်8:40မှာအမှောင်မှာကနီမြို့အမှတ်2ရပ်ကွက်နဲ့အမှတ်3ရပ်ကွက်မှာနေထိုင်တဲ့ရဲသား2ဦးကိုအကြောင်းမဲ့စစ်ကောင်စီရဲ့တပ်နဲ့ရဲအင်အား3000လောက်ကနေပြမ။ဝမ်းပြီးတော့မှဖမ်းဆီးသွားတယ်ပေါ့။နေ့ကမနေ့ကညနေပိုင်း ညနေ3:00လောက်မှာနေပဲအသက်27နှစ်ရွယ်အရသာအမျိုးသားပေါ့မတန်ဆန်းအမျိုးသားတယောက်ကိုလည်းဖမ်းပြီးသွားတယ်အနေထားမျိုးပေါ့ဗျာအဲတချို့အသေးရောင်းကြရတယ်ဗျအသေးရောင်းကြတဲ့သူတွေပါလေ6000ဆိုင်ပြတချို့ပါတယ်အဲလက်ဖိတ်ဆိုင်အဲတချို့ပါတယ်ပေါ့ဒီတိုင်းကြီးဖွင့်ထားတဲ့သူတွေပါတယ်ပေါ့တခြားသူတွေကတာဟန်လို့မဟုတ်လာဖမ်းသွားတယ်လို့ကျွန်တော်သိရတယ်ဗျဘာကြောင့်ဖမ်းသွားတယ်ဆိုရင်စစ်တော်
လ9ရက်ညနေပိုင်းကကဏီမြို့ပေါ်ကဘုံကြီးကျောင်းတွေကိုစစ်ကောင်စီတပ်ကဝင်ရောက်ရှာဖွေခဲ့တာတွေရှိခဲ့တယ်လို့မြို့လမ်းစုံနေရာတွေမှာဖုန်းတွေနဲ့စိုက်ကယ်တွေကိုလည်းစစ်ဆေးတာတွေရှိတယ်လို့ဒေသခံတွေကပြောပါတယ်။ကဏီမြို့ပေါ်ကနေအိမ်3လုံးကိုလည်းချိတ်ပိတ်သွားပါတယ်။စစ်ကောင်စီကနယ်မြေရှင်းလင်းနေတဲ့ကဏီမြို့နယ်တွေကကျေးရွာတွေနားမှာစစ်တပ်နဲ့ဒေသခံကာကွယ်ရေးတပ်ဖွဲ့တွေစီရင်တင်းမာပြီးတိုက်ပွဲတွေရှိနေပေမဲ့လည်းကဏီမြို့ထဲမှာတော့တိုက်ပွဲတွေဖြစ်ပွားတာမရှိပါဘူး။စစ်တပ်ရဲ့နယ်မြေရှင်းလင်းမှုတွေကြောင့်ကျေးရွာကနေအိမ်တွေမီးရှို့ခံရတဲ့အတွက်ကဏီမြို့နယ်ကထောင်ထဲချီတဲ့ဒေသခံတွေဟာဘေးလွတ်ရာတောတောင်တွေထဲမှာခိုလုံပြီးတိမ်းရှောင်နေရပါတယ်။ဒါကတော့စကိုင်းတိုင်းကဏီနယ်ဘက်ကအခြေအနေပါ။မန္တလေးတိုင်းထဲမှာလည်းမြင်းကြံမြို့နယ်16မိုင်ဝေးတဲ့မကြီးစုရွာနဲ့ရွာသားရွာကဒေသခံ10ဦးဖမ်းဆီးခံထားရပါတယ်။အဲ့ဒီဒေသတွေဘက်မှာတိုက်ပွဲတွေမရှိပေမဲ့စစ်ကောင်စီတပ်ရဲ့စီရေးလှုပ်ရှားမှုတွေကရှိနေပါတယ်။မတ်လ4ရက်နေ့ကစစ်ကောင်စီတပ်တွေရွာထဲဝင်ရောက်လာပြီးဖမ်းဆီးသွားတာဖြစ်ပြီးတော့အခုထိပြန်မလွတ်သေးဘူးလို့ရွာသားတို့ကအခုလိုပြောပါတယ
်။ရွာထဲကိုဝင်လာတယ်။ဝင်လာတဲ့အချိန်မှာသူ့ကြေရလေးလေးမျိုးအုံခေါ်လာတဲ့ပုံ။ကျွန်တော်တို့ကြားလာတော့မင်းကလေးကိုမင်းကျန်အမှန်နဲ့ရဲစခန်းမှာထားပြီးတော့ကြားလေးကိုအမှတ်15ချင်းနဲ့တရင်နဲ့ထားလို့ကြားတယ်။တချို့လူတွေရွာအဲ့မင်းကျန်တော်ကလည်းရောက်ဖူးတဲ့လူတွေမဟုတ်ဘူး။တောသူတောင်သားဘာမှလည်းမဟုတ်ဘူး။နိုင်ငံရေးကပတ်သက်ပြီးသာမန်လေးပြည်နားလည်တာမျိုးလည်းမဟုတ်ဘူး။ဝင်ပြီးတော့အဲ့လိုမျိုးအဝါရွာသားရာအဝင်လမ်းသူ့လမ်းမှာတွေ့ရတူတူလူသားတိုင်းပုံစံမျိုးနဲ့ခေါ်လာတာ။တော်ရင်မကြည့်ဘူးလား။လာတဲ့ကြည့်ရတယ်ဖမ်းသွား။အဲ့ဒ
ါဖမ်းစည်းခံရသူတွေနဲ့ပတ်သက်လို့ဒေသခံတွေအနေနဲ့မြင်းညံမျိုးအမှန်နဲ့ရဲစခန်းကိုတွားရောက်စုံစမ်းမေးမြန်းရမှာတော့လူတယောက်ကိုငွေ3သိန်းပေးမှပြန်လွှတ်ပေးမယ်လို့ရဲကပြောဆိုကြောင်းဒေသခံတွေကပြောပါတယ်။ဒါနဲ့ပတ်သက်လို့တော့ VOA ကတီးကြအတိမပြုတ်နိုင်ပါဘူး။မကြီးစုရွာတဲကိုလုံုံရေးတက်တဲ့အခုလိုဝင်ရောက်ဖမ်းဆီးတာ၄-၅ကြိမ်လောက်ရှိနေပြီဖြစ်ပြီးတော့အရင်ကဖမ်းဆီးခံရသူတွေကိုသတင်းတစ်ပတ်လောက်ကြာမှပြန်လွှတ်ပေးတယ်လို့ဒေသခံတွေကပြောပါတယ်။အခုလိုပြန်လွှတ်လာသူတချို့ကစိုးရိမ်ထိတ်လန့်ပြီးရွာမှာမနေတော့ပဲတခြားနေရာတွေကိုပြောင်းရွှေ့အခြေချကုန်တယ်လို့လည်းပြောပါတယ်ခင်ဗျာ
။မန္တလေးတိုင်းနဲ့စကိုင်းတိုင်းဘက်မှာအရက်သားပြည်သူတွေဖမ်းဆီးခံရတဲ့အခြေအနေကိုငြိမ်းချမ်းပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။